မဟာတဏိဒုက္ခကြောင်းတိုက်ကိုချိတ်ပိတ်ပြီးတန်ဃာတော်တွေကိုခေါ်ဆောင်သွားရမှာရွှေစင်စက်ကြာမော်တော်ယာဉ်လိုင်းကပါဝင်ကူညီခဲ့တဲ့အပေါ်ကန့်ကွက်တန်းတွေထွက်ပေါ်လာခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးရွှေစင်စက်ကြာမော်တော်ယာဉ်လိုင်းရဲ့မန်နေဂျာကိုရွှေကောင်းကအခုလိုရှင်းပြပါတယ်
။မဟာတဏိတော့ကျွန်တော်တို့ရှေ့ကကားတွေငှားတာပေါ့နော်။ဒီဥစ္စာကဒီလိုဖြစ်မယ်လို့တော့သူတို့လည်းမသိဘူးပေါ့နော်။ကျွန်တော်တို့အနေနဲ့လည်းအရင်တော့လည်းပုံမှန်ငှားနေကြပါပဲ။ပုံမှန်ငှားနေကြတော့ဒီမျိုးတွေမဲ့သွားနေရဆိုတော့ကျွန်တော်လည်းဒီတိုင်းလေးပဲငှားလိုက်ကြပါအဲ့ဒီအစီအစဉ်ကကျွန်တော်တို့ကတော့ဘာမှမသိလိုက်ခွန်ညာအခုမာသတာကိုလည်းဟိုကျွန်တော်တို့ကဒီလိုဖြစ်သွားတယ်ဆိုတော့ကျွန်တော်တို့ကပြန်မိလိုက်တဲ့အခါကျတော့သူတို့အနေနဲ့လည်းဘာမှမသိဘူးလို့ကျွန်တော်တို့လည်းပြန်ပြောပြပါတယ
်ရန်ကုန်တိုင်းဒေသကြီးမော်တော်ယာဉ်လုပ်ငန်းပေါင်းစုံထိန်းသိမ်းရေးကော်မတီမာသတာဒုတိယဌာနမှဦးမျိုးဝင်းကသူ့အနေနဲ့မာသတာဘဟုရဲ့ညွှန်ကြားချက်နဲ့ကူညီဆောင်ရွက်ခဲ့တာဖြစ်ကြောင်းနဲ့ဘာမှကြိုတင်သိရှိခဲ့ရခြင်းမရှိကြောင်းပြောပါတယ
်ဟိုမာသတာကော်မတီဥက္ကဋ္ဌကနေပြီးတော့အိစာအရကောင်းနဲ့လေးစီးလောက်စီစဉ်ပေးပါညနေတိုင်းဟုတ်ကဲ့ကျွန်တော်ကြိုးစားပြီးစီစဉ်ပေးပါမယ်လို့ပြောထားတယ်နောက်တစ်ခါ3နာရီတော့ကျတော့6ဆီးလောက်စီစဉ်ပေးပါတဲ့အဲ့ဒီအချိန်မှာကျွန်တော်ကဘယ်ဟုတ်ပို့ရမလဲဆိုတော့ညနေကျမှအခုပြန်ပြောမယ်တဲ့ဆိုတော့အဲ့တော့ကျွန်တော်ကရင်လိုက်မျိုးလိုက်ပြီး request လုပ်တယ်စီစဉ်ဆက်ကြညီလေးကျွန်တော်လည်းရင်းနှီးနေတော့ဒီလေးစီးတော့ငါ့ကိုကူညီပါပရမပြောတာ။နောက်နှစ်သီးတောင်းတော့ထပ်ပြီးတော့ဒီလေး6သီးတော့ဆိုတော့အခု6သီးတော့မရှိဘူး။ကျွန်တော်လေးစီးပဲရှိတယ်ဆိုတော့ကျွန်တော်ကအောင်စိတ်ခံရင်တိုင်းကတသီးစိုးရတနာတသီးအဲရကုန်းကောင်းကောင်းလေးနှစ်သီးနဲ့ကဲညီလေးလည်းအဲရကုန်းကောင်းကောင်းလို့ပြောတယ်။အဲရကုန်းကောင်းကောင်းလေးလေးစီးစီစဉ်ပေးထားပါဆိုပြီးတော့ကျွန်တော်ပေးတယ်9နာရီခွဲကြတော့တိုင်းမန်ကနိုင်ကကျူတော်ရှိဘကမဟုတ်ကိုတော့ထုတ်ပြပါလို့ပြောတယ်ပြောတဲ့အတွက်ကျွန်တော်ကခေါင်းကြီးတေးဒီပိုင်းနဲ့ရော့မလားဓမ္မမဟုတ်ရင်မျိုးဆောင်ဦးတွေပါညာခေါင်းကြီးတွေကြွမှရံမုံမျိုးလည်းကြွမှမသိဘူးအဲ့ဒါဆိုတော့ကောင်းကောင်းလေးတွေစီစဉ်ပေးကြပါလူတလူပဲဖြစ်တယ်ဆိုပြီးကျွန်တော်ကလှုပ်ပြလိုက်တာဗျာကျန်တဲ့ဥစ္စာကတော့ကျွန်တော်တို့ကဘာမှလည်းမသိပါဘူးဒီပြဿနာဖြစ်တဲ့ဥစ္စာလည်းကျွန်တော်တို့ဘာမှမသိကျွန်တော်တို့ဘက်ကအပေါ်ကနေပြီးတော့တိုင်းပြည်တိုင်းပိုးဆက်ကနေပြီးတော့ခေါ်ယူအသုံးပြုပါကတာဝန်ထမ်းဆောင်ပါမိလို့ကျွန်တော်တို့ဂရိကဝတ်တွေပြုထားကြပါတယ်ကျွန်တော်တို့စီးကိန်းတော့ကလည်းကျွန်တော်တို့ကူညီခဲ့တာပါဒီဥစ္စာကိုကျွန်တော်တို့ကအခုကမှဖုံးရမှုရွာပတ်တဲ့သဘောမျိုးဖြစ်နေတာပါကျွန်တော်တို့ဘာမှဘာယူရချက်တွေမှမပါဘူး
ရွှေစင်ဆက်ကြမော်တော်ယာဉ်လိုင်းဟာမဟာတဏိဒုက္ခကြောင်းတိုက်ကတန်ဃာတွေကိုဖယ်ရှားမဲ့တန်ဃာမဟာနာယကအဖွဲ့ဝင်တွေကိုအကူအညီပေးခဲ့တဲ့ဆိုပြီးအွန်လိုင်းစာမျက်နှာတွေမှာဒီမြန်မာနိုင်ငံအနှံ့ကိုပြေးဆွဲနေတဲ့ရွှေစင်ဆက်ကြယာဉ်လိုင်းတွေကိုမစည်းနှင်ကြဖို့လှုံ့ဆော်တာတွေကိုလည်းတွေ့ရပါတယ်။ဒါနဲ့ပတ်သက်ပြီးရွှေစင်ဆက်ကြမော်တော်ယာဉ်လိုင်းရဲ့ပိုင်ရှင်ဦးလှမိုးလှိုင်ကိုလည်းဆက်သွယ်မေးမြန်းခဲ့ပါတယ်
ကျွန်တော်ကကချင်စီပေးစင်းကအပိုင်းရဲ့လမ်းရဲ့ရှေ့တန်းတွေအရှင်တိုင်းရဲ့ကျော်သူဘက်နဲ့ကျွန်တော်ကိုကျော်သူကဆေးဝါးထည့်ပြီးတော့ပါသွားတာနဲ့အဖွဲ့နဲ့ကျွန်တော်မန်နေဂျာနဲ့တော့သူတို့နဲ့ရှင်းနေဒါပေမဲ့ကားတောင်းတာလို့ကျွန်တော်ကတော့အလေးကြီးပေးလိုက်တယ်ဗောနောကားငှားတာဗောသူငှားတယ်ဆိုလို့မတ်တာကဦးမျိုးဝင်ရဒါပေမဲ့အဲ့လိုဖြစ်စင်မှန်းသိရင်တော့ကျွန်တော်တို့ကဘယ်ပေးမလဲကျွန်တော်တို့ကဒီဖုံးကြီးတွေဆိုရင်ဟိုပြီးခဲ့တဲ့ဘက်ကဟိုအလူလောက်တော့လဲကျွန်တော်တို့လှူတာပဲသူတို့တပိုင်းမှာကျွန်တော်တို့အလကားလှူတာပဲဟိုစီကိန်းတော့လဲတောင်းငှားနေကြပဲဆိုရိုးသားဆိုပြီးပေးလိုက်တာဗောနောဒီလိုဥစ္စာကြီးရဆိုရင်တော့ကျွန်တော်တို့လည်းဘယ်လုပ်ပေးမလဲကျွန်တော်စီကံချက်တွေအစားတွေရရှိပါတယ်။ကောင်းကတည်းကစီစဉ်ဘယ်လိုပါမှာလဲဘယ်လိုလုပ်မှာလဲအကုန်ရှိပါတယ်ကျွန်တော်မှာစီကံချက်တွေရှင်စက်ကြလိုင်းထောင်ထားတာလည်း14ငါးနေရှိပါသေး။မန်နီယာဆိုရင်ကားခါတယ်ဆိုရင်ကစီစဉ်တွေပြုရမယ်ဘယ်ချိန်မှာဘယ်နိုင်မှာဘယ်ပါမယ်ဒီပလင်းရောက်ဆိုပြောကြပါတယ်အားလုံးကတော့ဘယ်ကစီစဉ်ဘယ်လိုဆိုရေ schedule ဆွဲပြီးမှကျွန်တော်တို့လိုက်တာပါ။အခုကကျွန်တော်တို့စင်ပြောင်းလုပ်တာပဲဒါပေမဲ့သူတို့လူတို့လောက်ကြံလိုက်မယ်လို့တော့ဘယ်လိုထင်ပါလဲ။ကျွန်တော်တို့အရန်နေနာဝယူရဲဟိုဒါပေမဲ့ဘာမှပြောလို့မရဘူးကြည့်နေတော့။ကြုံကြည့်မှုကိုသူအလွယ်တုံးကလွယ်လို့ထင်ပါလေ
။မဟာတဏိဒုက္ခကြောင်းတိုက်အရေးမှာရွှေစင်ဆက်ကြမော်တော်ယာဉ်လိုင်းပါဝင်ကူညီခဲ့တာနဲ့ပတ်သက်ပြီးတော့နိုင်ရေးကူညီမှုအသင်းရန်ကုန်ရဲ့ဒုတိယဥက္ကဋ္ဌစာရေးဆရာမဒေါက်တာမြင့်အောင်ကလည်းစာရေးမေးမြန်းခဲ့တယ်လို့သိရပါဗျ။ဆရာမဒေါက်တာမြင့်အောင်ကရွှေစင်ဆက်ကြမော်တော်ယာဉ်လိုင်းဟာလူမှုရေးကိစ္စတွေမှာတက်ကြွစွာပါဝင်ကူညီတတ်ကြောင်းခုဒီကိစ္စကြောင့်လူမှုကူညီရေးအဖွဲ့တွေအနေနဲ့လည်းရှစ်ဆက်ပြီးသတိထားလှုံ့ဆော်စရာတွေရှိလာနိုင်ကြောင်းသုံးသပ်ပါတယ်
။ဟုတ်ကဲ့မစိတ်ကြမှာရွှေစင်ဆက်ကြပေါ်မှာကျမတမျိုးကြီးဖြစ်သွားတယ်။ဒီလိုအချိန်မှာဒီရွှေစင်ဆက်ကြကဘာကြောင့်ကူညီတာလဲဆိုတော့ကျမအဲ့လိုဖြစ်သွားတာပါ။ဘာလို့ဆိုရွှေစင်ဆက်ကြကဒိတ်ကြလဲကျမတို့နိုင်ရေးအသင်းမှာလည်းပဲကျမတို့နိုင်ရေးခီးစဉ်တွေပေါ့အထူးသဖြင့်ကိုကျော်သူသွားတဲ့ခရီးစဉ်တွေကျမတို့အသင်းရဲ့လှုံ့ဆော်မှုတွေမှာရွှေစင်ဆက်ကြကအမြဲကူညီတာလေလူမှုရေးအတိုင်းဝိုင်းနေနိုင်ငံရေးအတိုင်းဝိုင်းနေကိုလည်းသူကအလွန်ကူညီပါတယ်ဒီဘက်မှာအဲ့ဒီလိုလုပ်နေခြင်းနဲ့တစ်ဖက်မှာလည်းဒီသံဃာတော်တွေကိုနှိမ်နင်းတဲ့နေရာတွေပါတယ်မှာသူတို့ဘာကြောင့်အဲ့လိုတွေပါကြလဲပေါ့အများကလည်းဒုက္ခရောက်တဲ့လူလည်းကူညီတဲ့နေရာမှာလည်းပါပြီးတော့ဟိုဒုက္ခဖြစ်အောင်လုပ်တဲ့နေရာမှာလည်းဘာကြောင့်ပါရကြလဲဆိုကျမကအဲ့ဒါကိုစိတ်မချမ်းသာလို့ကျမကနှမ်းမိလိုက်တာတကယ်လို့သာသူတို့စိတ်နဲ့သူတို့ကိုအဲ့လိုမျိုးပါတယ်ဆိုရင် ဟိုကျမတို့အနေနဲ့ကြတော့ရှောင်ကျင်ရတော့မှာပေါ့နော်နောက်ဘက်မှာကျမတို့ဆင်ញင်ရမှာပေါ့လမ်းမေးလိုက်မိတဲ့အခါကျတော့သူတို့ကစိတ်ဆင်းရဲနေကြတယ်အခုတော်တော်စိတ်ထိခိုက်နေကြတယ်သူတို့မသိရပါဘူးတဲ့အဲ့လိုမျိုးခေါ်လာအဲ့ရောက်မှသူတို့သူတို့တွေတော်တော်စိတ်မချမ်းသာဖြစ်တယ်ဆိုတော့နောက်ကျတော့ဘာကြောင့်အဲ့လိုမျိုးသူတို့ကိုမှအတုံးချရတာလဲလို့စဉ်းစားတဲ့အခါကျတော့အဲ့လိုပဲသူ့ရဲ့ကူညီမှုတွေကတကယ်ပြန်တွက်လိုက်တဲ့အခါကျတော့ဒီအစိုးရကသိပြီးတော့မလိုလားတဲ့သူတွေလို့ပဲပြောရမလားပေါ့နော်ကျမတို့နောက်ပိုင်းမှာပေါ့နော်သူတို့မတိုက်တဲ့လူတွေနဲ့ဆက်သွယ်ရင်ကျမတို့မှမလုံမချုံပုံစံနဲ့နောက်ပိုင်းဖြစ်လာမလားဆိုတဲ့တတိပေါ့နောက်ဆရာတော်ဘုရားကြီးကမနေ့ကပြောတဲ့အထက်မှာအမတ်တမဲမနေချပါနဲ့လို့ပြောလိုက်စကားလုံးပေါ်မှာမူတည်ပြီးစဉ်းစားမိလို့ပ
ါဇွန်လ10ရက်နေ့ညကမဟာတဏိဒုက္ခကျောင်းတိုက်ကတန်ဃာတော်တွေကိုဖယ်ရှားရမှာတိုင်းတန်ဃာမဟာနာယကအဖွဲ့ဝင်တွေအသုံးပြုခဲ့တဲ့ရွှေစင်ဆက်ကြမော်တော်ယင်လိုင်းကိုကန့်ကွက်မှုတွေထွက်ပေါ်လာနေတာနဲ့ပတ်သက်ပြီးမော်တော်ယင်လုပ်ငန်းပေါင်းစုံထိန်းသိမ်းရေးကော်မတီကလည်းဒီနေ့သတင်းမီဒီယာတွေကိုရှင်းလင်းပြောကြားခဲ့တယ်လို့သိရပါတယ်ရှင်။